ဂါဇာပြည်ပခန့်နဲ့ယူကရိန်းစစ်ပွဲလိုကိစ္စရပ်တွေမှာကမ္ဘာကအာရုံစိုက်နေတဲ့အချိန်မြန်မာပြည်အလားလာဘယ်လိုဖြစ်လာနိုင်တယ်လဲဆိုတာသုံးသပ်ထားတဲ့သတင်းဆောင်ပါအရင်ဆုံးတင်ပြပေးပါမယ်။နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဂါဇာဒေသပြည်ပခန့်နဲ့ယူကရိန်းစစ်ပွဲကြေကြောက်ဒီအမေရိကန်ရုရှားတရုတ်အားပြိုင်မှုတွေချာမှာအာဆီယံအဖွဲ့ဝင်တွေအနေနဲ့မြန်မာပြည်အချက်တဲနဲ့ပတ်သက်လို့မတူညီတဲ့ယက်တီချက်တွေနဲ့အကျိုးစီးပွားရောရှက်လာတယ်လို့သုံးသပ်ယူဆမှုတွေရှိနေပါတယ်။ဒါပေမဲ့အာဆီယံဒေသအတွက်ကတော့မြမအရေးကသာတက်ရောက်မှုကြီးလာနိုင်တယ်လို့ရှေတောင်အာရှရေးရာကျွမ်းကျင်သူတို့ကယူဆပါတယ်။ဒီအကြောင်းကိုငင်းချမ်းရေးကမေးမြန်းဆွေးနွေးတင်ပြထားပါတယ်ရှင
်။အဘဘမလက်ရှိရင်ဆိုင်နေရတဲ့အကျက်တဲကြီးတွေကမြမဒီမိုကရေစီနဲ့လွတ်မြောက်ရေးကိုလွှမ်းမိုးနေကမြမအရေးကပြည်လူစုခန့်နေရတဲ့ဆိုပြီးမြမလူထုကယူဆထားကြပါတယ်။မြမနိုင်ငံမှာစစ်တပ်က2021ခုနှစ်ကအနာသိမ့်ပြီးနောက်ပိုင်းအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းတာအဲဒီနောက်ယူကရိန်းကိုရုရှားကကျူးကျော်လာတခါအခုနောက်ဆုံးအစ္စရေးဟားမတ်ပြည်ပခဖြစ်ခဲ့ပြီးနိုင်ငံတကာမျက်နှာစာနဲ့မီဒီယာတွေမှာဒီအကြောင်းအရာတွေကပဲလွှမ်းမိုးနေတာကလည်းလက်တွေ့မှာအမှန်ဖြစ်နေတာပါဒါပေမဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့နောက်ဆက်တွဲလက်နက်ကိုင်ပြည်ပခကဒေတာတွေမှာအကျိုးဆက်တွေခံရလို့ဒေတာဆိုင်ရာအစုအဖွဲ့ဖြစ်တဲ့အာဆီယံအနေနဲ့တော့မြန်မာအရေးကိုပဲဦးစားပေးရမယ်လို့လိုဝီအင်စတီကျူသုတေသနအဖွဲ့ကရှိတောင်အာရှရေးရအထူးပြုလေ့လာနေသူသူတေသီဒေါက်တာရမင်ရာကုတ်ကသုံးသပ်ပါတယ
် I think the Myanmar crisis have impacted certain ASEAN country more than others
for မြန်မာအကြက်တွေကတခြားနိုင်ငံတွေထက်အာဆီယံနိုင်ငံတချို့ကိုပိုပြီးတက်ရောက်မှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဥပမာမလေးရှားမှာဆိုရင်သူတို့မှာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေအတော်များများရှိပါတယ်လွန်ခဲ့တဲ့ရက်ပိုင်းကပဲမလေးရှားနိုင်ငံခေါင်းဆောင်တချို့နဲ့ကျွန်တော်စကားပြောပြပါတယ်အခုဖြစ်နေတဲ့ပါလက်စတိုင်းအခြေအနေတွေကိုဆွေးနွေးကြရင်လည်းဒုက္ခသည်တွေအရေးကြောင့်သူတို့အနေနဲ့မြမအရေးကိုစဉ်းစားရမယ်ကိစ္စရလို့ပြောပါတယ်။ဒါကြောင့်အာဆီယံအနေနဲ့မြမအကြက်တဲကိုစိုးရင်စရာအကြောင်းရင်းဖြစ်ဆက်လက်ရှုမြင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတချို့ကိုတိုက်ရိုက်တက်ရောက်မှုရှိနေလို့ပါ။ဒါကြောင့်အာဆီယံအတွက်ဆိုရင်တော့အရှိအလယ်ပိုင်းဒေသပြဿနာအခြေအနေတွေကမြမအကြက်တဲကိုလွှမ်းမိုးနေတယ်လို့ကျွန်တော်မမြင်ပါဘူး။
ဒါပေမဲ့နိုင်ငံတကာမျက်နှာစာမှာမြမအရေးကအာယုံဆက်ခံရမှုအားနည်းနေတယ်ဆိုတာကိုတော့သူကသဘောတူပါတယ်။တစ်ဖက်မှာလည်းလက်ရှိအကျက်တဲမှာမြမစစ်တပ်အပေါ်ပိုးထိရောက်တဲ့ဒေတာတွေနဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေဖြစ်လာနိုင်ပြီးငြိမ်းချမ်းရေးလမ်းစဖြစ်လာနိုင်တယ်လို့ဒေါက်တာရက်ကွတ်ကရှုမြင်ပါတယ
်။ They may tighten the financial flow
ကျွန်တော်မြင်တာကတော့မြမစစ်တပ်ရှင်သန်အောင်ကူညီပေးတဲ့ငွေကြေးစီစဉ်မှုကိုချုပ်ကင်နိုင်ပါတယ်။စင်ကာပူဖြစ်စဉ်ကိုဥပမာအနေနဲ့ပြောရရင်ဒီနှစ်ထဲမှာစင်ကာပူဘဏ်တစ်ခုကမြန်မာစစ်တပ်နဲ့ချိတ်ဆက်ထားတဲ့အကောင့်တွေကိုပိတ်ပစ်လိုက်ပါတယ်။ရေရှည်မှာဒီလိုပါဝင်လာတဲ့နိုင်ငံတွေပုံများလာပြီးစစ်အစိုးရကိုပံ့ပိုးပေးတဲ့ဗဏ္ဍာရေးစနစ်တွေကိုပိတ်လိုက်တာနဲ့အမျှစစ်တပ်ဘက်ကအခြေအနေတွေကိုပြန်သုံးသပ်ပြီးစစ်ဆက်ဆွေးနွေးဖို့တွန်းအားဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ငြိမ်းချမ်းရေးအတွက်ညှိနှိုင်းမဲ့သကဝိုင်းတွေစီရောက်သွားနိုင်ပါတယ
်။အာဏာရှင်အုပ်ချုပ်မှုတိုင်းရဲ့ရှင်သန်ရေးကငွေကြေးအပေါ်မူတည်နေပြီးဒီရန်နေရအသက်ဆက်နိုင်မှုထောက်ကူဖြစ်စေတဲ့ငွေကြေးလမ်းကြောင်းတွေကိုဖြတ်တောက်ပစ်နိုင်ရင်ငင်းငယ်ရေးလမ်းကြောင်းပေါ်ရောက်လာနိုင်မယ်လို့ဆိုပါတယ်လက်နက်တွေဝယ်ဖို့ပတ်စံမရှိရင်စစ်ပွဲတွေဆက်တိုက်လို့မဖြစ်နိုင်တော့ဘူးလို့သူကထောက်ပြပါတယ်တစ်ဖက်မှာလည်းနိုင်ငံတကာပိတ်ဆို့ရေးယူမှုတွေမှာဟာကွက်တချို့ရှိနေပြီးမြန်မာစစ်တပ်အနေနဲ့2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံတကာကနေဆက်လက်နဲ့ပစ္စည်းတွေဆက်လက်ဝယ်ယူနိုင်နေတာပါကုလသမဂ္ဂရဲ့အစီရင်ခံစာတွေအရအနည်းဆုံးဒေါ်လာ1ဘီလီယံပိုးလက်နက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေတင်သွင်းနိုင်ခဲ့တာကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့မေလအစည်းအဝေးခန်းစာမှာဖော်ပြထားချက်အရဆိုရင်မြန်မာအနာသိစစ်တပ်ကိုဒီလိုစစ်ဖက်ပစ္စည်းရောင်းချမှုမှာပါဝင်ပတ်သက်နေတဲ့ကွန်ရက်တွေ၊ကုမ္ပဏီတွေဟာရုရှားတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယနိုင်ငံတွေမှာလှုပ်ရှားလက်ပတ်တာတွေ့ရတယ်လို့ဆိုပါတယ်။ဒေါက်တာရက်ကွတ်ကတော့ဆက်လက်နဲ့ပစ္စည်းရောင်းချတာကဝင်ငွေကောင်းတဲ့အလုပ်တစ်ခုလို့ဆိုပြီးမြန်မာပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ထားတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့မိတ်ဆွေနိုင်ငံလည်းဖြစ်တဲ့အစ္စရေးနဲ့မြန်မာစစ်တပ်ကြားကဆက်နွယ်မှုတချို့ကိုထောက်ပြပါတယ
် One thing I'm quite surprised that despite the UN sanctions or
ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ဆီယနာရှင်တွေကိုလက်နက်ရောင်းချမှုပြင်ထားပေမဲ့အစ္စရေးကုမ္ပဏီတချို့ကမြန်မာစစ်တပ်အတွက် လက်တွေ့မြေပြင်ကစစ်ရေးအားထုတ်မှုတွေမှာအထောက်ပံ့ဖြစ်မဲ့စစ်ပစ္စည်းနဲ့အစိပ်ပိုင်းတချို့ရောင်းချနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုကျွန်တော်အံ့ဩမိပါတယ်။မြန်မာတပ်မတော်မှာလိုအပ်နေတဲ့အရာတွေရှိပြီးအစ္စရေးဘက်မှကဒါကိုပံ့ပိုးပေးနိုင်လို့ဒါကစီးပွားရေးလုပ်ငန်းကောင်းတစ်ခုဖြစ်နေပါတယ်။လက်နက်ပစ္စည်း hardware တွေအပြင်2021ခုမှာအစ္စရေးကုမ္ပဏီတစ်ခုကမြန်မာကိုထောင်လိုင်းရေးသုံး spyware ရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ဥပါတယ်
ပြည်ရဲ့နှစ်တွေတွင်ဖြစ်ပျက်တွေကိုပြန်ကြည့်ရင်မြန်မာစစ်တပ်တွေအာဏာတည်မြဲရေးမှရေးပါတဲ့လေကြောင်းအင်အားကိုဆက်လက်ထိန်းသိမ်းထားနိုင်မှုပံမိုးကူညီရမှာအစ္စရေးကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့လည်းသူကထုတ်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစ္စရေးကုမ္ပဏီတစ်ခုကမြန်မာစစ်တပ်အတွက်လေရင်ဆက်ဆက်ပစ္စည်းအစိပ်ပိုင်းတချို့ထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုဒေါက်တာရက်ကွတ်ကဥပမာပေးပါတယ်ကမ္ဘာနိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်တရုတ်ရုရှားကြားအပြိုင်ချက်နဲ့နိုင်ငံတကာကတင်းမာမှုပြိပခါတွေကြားမှာမြမအရေးအခင်းအကျင်းကလည်းအခုလိုနိုင်ငံအသီးသီးရဲ့မတူညီတဲ့ရည်တည်ချက်နဲ့အကျိုးစီးပွားတွေရော့ရှက်နေပါတယ်ဒီအနေအထားမှာဒေတာတွင်အဖွဲ့ဖြစ်တဲ့အာဆီယံရဲ့အခန်းကဏ္ဍကအရေးပါတယ်လို့သုံးသပ်ကြပြီးမြမအရေးအာဆီယံဗဟုပြုချင့်ကပ်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းထောက်ခံနေကြပါတယ်ဒါပေမဲ့ပိတ်ဆို့အရေးယူပြစ်ဒဏ်ချမှတ်တာမျိုးမှာအာဆီယံအနေနဲ့သတိကြီးကြီးထားသလိုအာဆီယံအဖွဲ့ဝင်အများပြားကမြမအရေးစိုးရင်ချက်တွေမကြာခဏထုတ်ပေါ်ပြောဆိုနေကြပေမဲ့အာဆီယံအသုံးပြုတဲ့နည်းလမ်းကတော့တိမ်တိမ်မွတ်မွတ်ချင့်ကပ်လေရှိတာပါအကြက်တဲကိုဖြည့်ရှင်းရမှအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုအလေးပေးကတန်တမာရေးရာကြိုးပမ်းချက်ကိုအဓိကအားပြုပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမြမအရေးပေါ်တညီတညွတ်တဲ့သဘောထားလည်းမရှိကြလို့ပိတ်ဆို့ရေးယူမှုမှာတော့ကန့်သက်တွေရှိနေပါတယ်ဒေါက်တာရက်ကွတ်ကတော့တချို့သုံးသပ်ကြတဲ့အာဆီယံအနေနဲ့မြမရေးမှာပိုးတက်မှပြတ်သားဖို့လိုတယ်ဆိုတာကိုဘလို့ပုံစံရက်တည်ချက်နဲ့ဘလို့အရေးယူမှုလောက်ရလဲလို့ပြန်လည်မေးခွန်းထုတ်ပါတယ
် You can't expect ASEAN to move in military
အာဆီယံကိုစီးရအရေးယူလှုပ်ရှားဖို့မျှော်လင့်လို့မရပါဘူးနောက်တစ်ခုကဆက်အာဏာရှင်တွေကိုလုံးဝအဆက်အသွယ်ချက်တောက်ထားလို့လည်းမရပါဘူးတီတွေးဆက်ဆံမှုတွေကတစုံတရာအတိုင်းအတာတစ်ခုတည်းရှိဖို့လိုပါတယ်ကျွန်တော်နားလေတော့ပြောရရင်တော့အာဆီယံဟာစစ်ဘက်အဆင့်မှာဆက်အနာရှင်တွေနဲ့တီတွေးဆက်ဆံနေရစေဖြစ်ပြီးစစ်တပ်ချင်းအဆက်အသွယ်ရှိပါတယ်ဒါကအရေးကြီးပါတယ်တမတော်ကညီညာရေးလမ်းကြောင်းကိုသွားမယ်ဆိုရင်သူတို့ကိုလင်းလင်းမြန်မြန်နဲ့တီတွေးဆက်ဆံပြီးလက်တွေ့ညီညာရေးဖို့